Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းငယ်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဇန်နဝါရီလ17ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ခင်ဗျာလိုင်းဒိုမီတာ32 40 50လောက်ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြတာဖြစ်ပါလိမ့်ခင်ဗျာကျွန်တော်ဆံမိုးရခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နဲ့သဘောတူညီချက်တွေရလိုက်တာဟာအမေရိကန်ရဲ့အားကောင်းတဲ့တန်တပန်ရေးဆောင်ရွက်ချက်ကြောင့်ဖြစ်တယ်လို့သမ္မတဩဘာမားကချီးကျူးပြောကြားပါတယ်အီရန်မှာအမေရိကန်နိုင်ငံသားတွေပြန်ပေးဆွဲခံထားရတဲ့ဆိုတဲ့ကိစ္စကိုစုံစမ်းနေကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်သမ္မတဦးသိန်းစိန်အနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးဖို့ HRW လူခွင့်ရေးဆောင်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခွန်ညွှန်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနေ့ခင်းမှာနားဆင်ကြရမယ့်အစီအစဉ်လေးတွေပါဆိုရင်တော့
ကျွန်တော်ပိုင်းပြီမှာစာကြည့်တိုက်တွေနဲ့အရှင်ကျောင်းသားကျောင်းနေစာကြည့်တိုက်တွေအရက်ဆိုင်တွေများရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီမျိုးတွေမှာလည်းဖွင့်လာတယ်ရခုနစာကြည့်တိုက်တွေစာအုပ်ဆိုင်တွေဖွင့်လာတာမြန်မာနိုင်ငံပြည်ထောင်စုကပို့ပြီးတိုးလာတာများရတယ်ပေါ့န
ိုင်ငံလုံးကိုယ့်ရဲ့ NNER ဖွဲ့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးစိုးထွန်းပြောသွားတာဖြစ်ပါတယ်ခင်ဗျာအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာကျင်းပနေတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအပြင်ပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လုံးထူးခြားစံပြအစီအစဉ်နဲ့မြန်မာပြည်ကပေးစားဆားတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကနျူကလ ియర్ အစီအစဉ်တွေကိုတည်တည်တသာရှော့ချလိုက်တာအမေရိကန်အကျဉ်းသားတွေကိုလွတ်ပေးလိုက်တာနဲ့ဆယ်စုနှစ်သုံးခုကြာတည်ရှိခဲ့တဲ့ဗန္ဒားယီပြဿနာကိုဖြေရှင်းလက်နိုင်တာစတဲ့အရေးပါတဲ့သဘောတူညီချက်တွေအီရန်နဲ့အမေရိကန်ကြား24နာရီအတွင်းရရှိလိုက်တာဟာအမေရိကန်တို့ရဲ့အားကောင်းတဲ့တန်တမာရေးဆောင်ရွက်ချက်တွေကြောင့်ဖြစ်ကြောင်းသမ္မတဘရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်အီရန်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား9ယောက်စလုံးအီရန်နိုင်ငံကထွက်ခွာသွားကြပြီဆိုတဲ့အတည်ပြုချက်ရရှိပြီးနောက်မှာသမ္မတဩဘာမားကတင်းငင်းငင်းတွေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီကနေ့ဟာကောင်းမွန်တဲ့နှစ်တစ်နှစ်ဖြစ်ကြောင်းအီရန်နဲ့တန်တမာရေးနီလာအန်ရဒိုက်ရိုက်ထိတွေ့ဆက်ဆံပြီးတဲ့နောက်မှာဒီအဖြေကိုရရှိခဲ့ခြင်းဖြစ်ကြောင်းတမ်းပြေကိုပြောကြားတဲ့မင်းကွန်းထဲမှာသမ္မတဩဘာမားကထည့်သွင်းပြောကြားခဲ့ပါတယ်။အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပစ်လိုက်ခြင်းအပြင်အီရန်နေနဲ့အမေရိကန်ဒေါ်လာ5ဘီလီယံ5ဘီလီယံ90ကနေ100အကြားရှိတဲ့ဘန်ဒါငွေကြေးတွေကိုရရှိနိုင်မှာဖြစ်ကြောင်းအစ်စ်မြင့်အမေရိကန်အရာရှိတွေကပြောပါတယ်
။အီရန်နိုင်ငံရဲ့ပဲထိန်တုံးစီစဉ်တဲ့ဆက်နွယ်နေတဲ့ပိတ်ဆို့တံခါးမှုအသစ်တွေကိုချမှတ်ကြောင်းအမေရိကန်ဘန်နာရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ကြေညာပါတယ်။အီရန်ကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေဥရောပကိုဝင်ရောက်လာပြီဆိုတာအတည်ပြုခဲ့ပြီးနိုင်ပိုင်းအကြမှာဒီကြေညာချက်ထွက်ပေါ်ခဲ့တာပါ။အမေရိကန်ကအီရန်နိုင်ငံရဲ့ပက်ထိန်တုံးအစီအစဉ်အတွက်ထောက်ပံ့တယ်လို့စွပ်စွဲထားခံရတဲ့ဒီအီရန်နိုင်ငံသား5ဦးညီညွတ်သောအာရဗ်စော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီကြီးတွေရဲ့ကွန်ရက်တစ်ခုကိုပိတ်ဆို့အရေးယူမှာဖြစ်ပါတယ်။အီရန်နိုင်ငံက2015ခုနှစ်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးအဝေးထိန်တုံးလက်နက်စမ်းသပ်ပစ်လမှုနှစ်ခုလုပ်ခဲ့တာပေါ်တုံ့ပြန်တဲ့အနေနဲ့သမ္မတဩဘားမားအစိုးရဘက်ကလူသိရှင်ကြားပိတ်ဆို့တန်ခတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာနျူကလ ియర్ လက်နက်ရှော့ချရေးသဘောတူညီချက်အရအီရန်ရဲ့နျူကလ ియర్ အစီအစဉ်တွေနဲ့ဆက်နွယ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးဖို့အမေရိကန်ဘက်ကသဘောတူညီချက်အသက်ဝင်ခဲ့ပြီးနောက်တနေ့မှာပဲအမေရိကန်ဘန်နာရေးဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့မှာအမေရိကန်နိုင်ငံသားတစ်စုဖမ်းဆီးခံထားရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုစုံစမ်းနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အနည်းဆုံးအမေရိကန်နိုင်ငံသား3ဦးပျောက်ဆုံးနေတယ်လို့ဒူဘိုင်းအခြေစိုက် El Arabiya ရုပ်မြင်သံကြားသတင်းဌာနမှဖော်ပြထားတာပါ။တခြားအသေးစိတ်အချက်အလက်တွေကိုတော့ဖော်ပြထားခြင်းမရှိပါဘူး။ပျောက်ဆုံးနေတဲ့သူတွေအားလုံးပြန်တွေ့နိုင်အောင်အီရတ်အာဏာပိုင်တွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်လှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနကအမည်မဖော်လိုတဲ့အရာရှိတူကတင်းငင်းတွင်နေမှာပြောပါတယ်။အီရန်နဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့ပြန်လည်လွတ်မြောက်လာကြတဲ့အမေရိကန်အကျဉ်းသားတချို့ဟာတင်းငင်းတွင်နေကတဟီရန်မြို့တော်ကနေထွက်လာပြီးနောက်အခုဂျာမနီနိုင်ငံကိုရောက်ရှိသွားကြပြီဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာခီးတထောင်နာပြီးရောက်လာကြတဲ့လွတ်မြောက်လာသူအကျဉ်းသား3ဦးဟာဂျာမနီမှာရှိတဲ့အမေရိကန်စစ်ဆေးရုံမှာဥစွာဆေးကုသမှုခံယူကြမှာဖြစ်ပါတယ်လေမော်ပါလာကြသူတွေဟာဝါရှင်တန်ပို့သတင်းစာတိုက်ကသတင်းတောက်ဂျေဆွန်ရဇိုင်းယန်အမေရိကန်မရိန်းတပ်ဖွဲ့ဝင်ဟောင်းအမီရ်မီဇိုင်ယယ်ဟက်မာဒီနဲ့ခရီယမ်တရားဟောဆရာဆာအီအဗ်ဒန်အဘက်ဒီနီတို့3ဦးဖြစ်ပါတယ်ရဇိုင်းယန်နဲ့အတူဇနီးဖြစ်သူသတင်းတောက်ရဂနေဆလေဟီနဲ့သူ့ရဲ့မိခင်ဖြစ်သူတို့လည်းအတူလိုက်ပါလာကြပါတယ်ပြန်လွတ်လာသူအမေရိကန်နိုင်ငံသားတွေထဲက၄ယောက်မြောက်ဖြစ်တဲ့နော့စရာတိုလာ ကိုစရာဗီရူစာဒီဆိုသူကတော့တဟီရန်မြို့ကထွက်လာတဲ့လေယာဉ်ပေါ်မှာပါမလာဘူးလို့အမည်မဖော်လို့တဲ့အမေရိကန်အရာရှိကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ပြန်လွတ်လာသူတွေက9ယောက်နဲ့နောက်ဆုံး1ယောက်ဖြစ်တဲ့ကျောင်းသားမက်သီယူထရဗစ်သစ်ဆိုသူကတော့စနေနေ့ကတီးခြားလွတ်ပေးလိုက်တယ်လို့ဆိုပါတယ်။သူ့ကို2015ခုနှစ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဇန်နဝါရီလတတိယဘက်ရဲ့ပထမဆုံးတင်းနှလာနေ့ဖြစ်တဲ့ဒီနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အရက်သားခွင့်ရေးတိုက်ပွဲဝင်ခေါင်းဆောင်ဒေါက်တာမာတင်လူသာကင်းအထိမ်းအမှတ်နေ့ဖြစ်တာနဲ့အညီအမေရိကန်ပြည်ထောင်စုရဲ့အစိုးရအားလိုက်ရလည်းဖြစ်ပါတယ်။အမေရိကန်တောင်ပိုင်းအယ်ဘာမာပြည်နယ်ကဘက်ပတစ်ဖုံတော်ကြီးဒေါက်တာကင်းကိုလွန်ခဲ့တဲ့နှစ်ပေါင်း86နှစ်ကဇန်နဝါရီလ15ရက်နေ့မှာမွေးဖွားခဲ့ပါတယ်။အပြောင်းလဲတွေဆိုတာဟာရှောင်လွှဲလို့မရတဲ့အခြေအနေကြောင့်အလိုလိုဖြစ်လာတာမဟုတ်ပါဘူး။အဆက်မပြတ်ရုန်းကန်လှုပ်ရှားမှုတွေကနေပေါ်ထွက်လာပါတယ်လို့ယုံကြည်ချက်နဲ့အညီဒေါက်တာကင်းဟာလူလူလှုပ်ရှားမှုအသွင်ဆောင်တဲ့တပိတ်တိုက်ပွဲတွေထိုင်တပိတ်တွေငြင်းချမ်းစွာခြိတက်လမ်းလျှောက်ပွဲတွေအပြင်တခြားအကြမ်းမဖက်နှီးတွေနဲ့မတရားတဲ့အမိန့်အာဏာတွေကိုဖိဆန်ခဲ့သူလည်းဖြစ်ပါတယ်။မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝင်သူလူမှုအတိုင်းဝိုင်းတစ်ခုလုံးမှာမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လှန်ချိုးဖောက်တဲ့အတွက်အရေးယူအပြစ်ပေးခံရမှာကိုလည်းအစဉ်သင့်ဖြစ်နေတဲ့သူသာလျှင်တရားဥပဒေကိုအမျက်မှဆုံးယိုသေးလိုက်နာသူဖြစ်တယ်လို့သူ့ရဲ့မိန့်ခွန်းတစ်ခုမှာထည့်သွင်းပြောကြားသွားပါတယ်။ဒေါက်တာကင်းဟာလူမှုလှုပ်ရှားမှုအစောပိုင်းကတနက်တစ်လက်ဆောင်ထားတာရှိခဲ့ပေမဲ့မကြခင်မှာအဲ့ဒီတနက်ကိုစွန့်ပစ်ခဲ့ပါတယ်။သမ္မတအိုဘားမားကလည်းမကြခင်ကပဲဒေါက်တာကင်းရဲ့စကားကိုပြန်ခောက်ပြီးအမေရိကန်ပြည်တွင်းလူအစုလိုက်ပြုံလိုက်ပြစ်ဒဏ်ခံရမှုတွေကိုလျှော့ချဖို့အရေးလက်နက်တွေကင်ဆောင်တာလျှော့ချကြဖို့ထည့်သွင်းပြောကြားခဲ့ပါတယ်ရှင
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618.9 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာအစိုးရအနေနဲ့နိုင်ငံရေးနဲ့ဆွံ့နွယ်ပြီးဖန်စီထိန်သိမ်းထားတဲ့ယာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆွဲချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖန်စီထားသူတွေကိုလည်းချွင့်ချက်မရှိပြန်လွတ်ပေးဖို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမရဦးသိန်းစင်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးဖို့ HRW ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာနေတာဟာသမရဦးသိန်းစင်ရဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းမှာအဆိုးရွားဆုံးဆွဲချက်တစ်ခုဖြစ်တယ်လို့HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်ကပြောပါတယ်ဥသိန်းစင်ရဲ့တမရတက်တန်းကုံဆုံးကနီးကောင်းမွန်တဲ့တမိုင်းအမွေအဖြစ်ခြံထားခဲ့လို့လည်းဆိုရင်အခုဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအများဆုံးလွတ်ပေးတဲ့နယ်လို့ဆိုပါတယ်မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း128ယောက်ရှိနေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကွန်ရီဆောင်ရှော်ရေးအဖွဲ့မြန်မာနိုင်ငံကပြောဆိုထားပါတယ်နိုင်ငံရေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပုံတွေတွေ့ရပြီးအဲ့ဒီထက်မှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းဖမ်းဆီးခဲ့သူပေါင်း23ယောက်လည်းပါဝင်နေပါတယ်ဖမ်းဆီးခံရသူအများစုဟာကျောင်းသားတွေလယ်ယာမြေအရေးလှုပ်ရှားဆောင်ရွက်သူတွေသတင်းသမားတွေနဲ့လူမှုကွန်ရက်တွေပေါ်မှာအသက်အရွယ်ဖြစ်မှုတွေနဲ့ဆွဲဆိုထားတာဘာသာရေးစော်ကားမှုကျွလွန်နေဆိုပြီးဖမ်းဆီးခံထားရသူတွေလည်းပါဝင်ပါတယ်တက်ကြွလှုပ်ရှားသူအများစုဟာငိမ့်စုစီလို့ခေါ်တဲ့ငိမ့်ချမ်းစွာစုဝေးမှုနဲ့စီတန်းလက်လည်မှုဆိုင်ရာပုံမှန်ဆက်ရှင်နဲ့ဖမ်းဆီးခံထားကြရတာများပါတယ်
ပြခဲ့တဲ့သတင်းဘက်တွင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအကြမ်းဖက်တိုက်ခိုက်ခံရမှုတွင်အရက်သား၄ဦးနဲ့စစ်သွေးကြွ၄ဦးတို့သေဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရတယ်။အစောပိုင်းသတင်းတွေမှာစစ်သွေးကြွ၅ဦးသေဆုံးခဲ့ကြောင်းဖော်ပြခဲ့ပေမယ့်အခုကြေညာချက်မှာတော့အဲ့ဒီထက်ကတယောက်ဟာအရက်သားဖြစ်ကြောင်းနဲ့34ယောက်ဒဏ်ရာရခဲ့တယ်လို့ဖော်ပြပါရတယ်။သေဆုံးသူဟာဗန်မှုရန်တဦးဖြစ်ပြီးအကြမ်းဖက်အဖွဲ့ကရဲဌာနနဲ့တခြားပြစ်မှတ်တွေကိုတိုက်ခိုက်ချိန်မှာရခဲ့တဲ့ဒဏ်ရာတွေကြောင်းသေဆုံးခဲ့တာဖြစ်တယ်လို့ပြောပါရတယ်။သေဆုံးသွားတဲ့စစ်သွေးကြွတွေကတယောက်ကတော့အမေရိကန်သမ္မတအိုဘားမားအင်ဒိုနီးရှားကိုလာရောက်စဉ်ဖောက်ခွဲရေးပစ္စည်းတွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းခံခဲ့ရပူပါတယ်။စနေနေ့တုန်းကအဲ့ဒီတိုက်ခိုက်မှုနဲ့ဆက်နွယ်နေတဲ့လူ၁၂ယောက်ကိုနိုင်ငံတော်ဝန်ရှာဖွေစီးနင်းပြီးဖမ်းထားတဲ့အကြောင်းအင်ဒိုနီးရှားရဲချုပ်ကလည်းပြောထားပါတယ်ရှင်
။တပုံအဖွဲ့တွေထိန်းချုပ်ထားတဲ့စာနာမြို့တော်ကိုစော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကပြုလုပ်ခဲ့တဲ့လေကြောင်းကတိုက်ခိုက်မှုကြောင့် VOA American အသံအတွက်သတင်းယူပေးနေတဲ့ယမန်နိုင်ငံသားအလွတ်သတင်းတောက် Elmigdat မိုဂျာလီဆိုသူတည်ဆုံသွားခဲ့ပါတယ်။မိုဂျာလီဟာသူ့ရဲ့မိခင်တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာကြေကွဲ one ne bwe ya a phit so re go a man tia tai tin pya nai yi a twet view a pa win kula tamaka tadin thana phit de IRIN ne tacha tadin thana re a twet a lut tadin daw phit taiwan than saung ni da phit par de lut tha chin sanai mu san ya tadin ni go tu ne u za pe tin pya da ha pitipakha re go let net ne a phie sha mu u paw yong chi mu ma shi de a twet chaw phit chaw tu ne bwa ma let net da song tia go taung kain saung mu chin ma shi chaw a ko phit tu Abdullah Mojali ga pyo par de Amigdat Mojali ha VOA thirin thana atwe October la ga sa bi thirin pou pe ni tu phit bi tu a ne lu tha de sit dan khan ni ya de a che ni sit chaung siwa ye go thikai mu a che ni de go u za pe thirin pe pou le shi da ma ta kha tyan kho ko ya mae ne tu de go ywe che tin pya le shi de lo so ba de tu a ne lu ne su che let ma tan swan tu sa de phi nei khan lu lu de ye khan sa jet de go a man tya a tai tin pya le shi tu le phit de lo so ba de
Florida ပြည်နယ်တမ်ပါဘေးမြို့တောင်ပိုင်းမှာလေဆင်နှာမောင်းတစ်ခုဇက်တိုက်ဝင်ရောက်တိုက်ခိုက်သွားတဲ့အတွက်လူနှစ်ဦးသေဆုံးခဲ့ရပါတယ်။လေတိုက်နှုတ်တနအီကိုမိုင်50ကနေ60အထိမြင့်တက်ခဲ့ပြီးတဲ့နောက်တမ်ပါဘေးမြို့ရဲ့အဓိကလမ်းမကြီးဖြစ်တဲ့ Skyway Drive ကိုဒုတိယအကြိမ်ဖြစ်ညတကောင်ကဆက်လို့တနင်္ဂနွေနေ့မနက်ပိုင်းအာရုံမတက်ခင်အထိပိတ်ထားခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။မုန်တိုင်းတစ်ခုဟာ Florida အလဲပိုင်းကိုတနင်္ဂနွေနေ့အာရုံမတက်ခင်ဝင်ရောက်တိုက်ခိုက်ခဲ့တာမှာမုန်တိုင်းတစ်ခုကဒီဒူတီအရမှရှိတဲ့ရွှေ့ပြောင်းနိုင်တဲ့အိမ်တလုံးကိုမှုရမ်းသွားခဲ့ပြီးအဲ့ဒီအိမ်အတွင်းမှာရှိတဲ့လင်မယားနှစ်ယောက်သေဆုံးပြီးသူတို့ရဲ့သားနဲ့မြေးလေးယောက်ဒဏ်ရာရခဲ့တယ်လို့ဒီအရေးအရှိကအတည်ပြုပြောကြားပါတယ်စုစုပေါင်းဒဏ်ရာရသူ9ယောက်ရှိခဲ့ပါတယ်ရှင
်ဒါကတော့ထေတန်းယောက်သတင်းတွေကိုကိုဇော်ဝင်းလှန်နဲ့မက်ခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းတွေတစ်ပုဒ်ကိုစပြီးတော့တင်ဆက်ပေးပါမယ်အဲ့ဒါကတော့NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအခုခေတ်ကလေးတွေမှာကွန်ပျူတာဂိမ်းတွေပေါ်မှာပိုးပြီးတော့အခြေအနေအတုံးချနေတာဖြစ်တဲ့အကြောင်းစာပေနဲ့ဝေးနေတာကိုသူမအနေနဲ့ဝမ်းနဲ့မိတဲ့အကြောင်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအလွတ်ကျက်ပညာရေးစနစ်ကြောင့်လူငယ်တွေရဲ့အတွေးခေါ်တွေမကွန်မြူနိုင်ဘူးဆိုတာကိုသူအနေနဲ့သတိထားမိတဲ့အကြောင်းပြောပါတယ်စာပေပွဲတော်ကိုသူမအနေနဲ့ဖေးဖို့တဲ့တဝန်တော်မှာပြောကြားထားတာဖြစ်တဲ့အကြောင်းမတ်အင်ဂျင်နီယာကအခုလိုတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အလွတ်ကျက်ပြေပညာရေးစနစ်နဲ့ပတ်သက်လို့ခင်မမီတော့ကြောင်းသူ့ရဲ့အမြင်ကိုပြခဲ့တဲ့သတင်းပတ်တွင်နေပြည်တော်ကလွှတ်တော်ကိုလာရောက်လေ့လာတဲ့ရန်ကုန်စီးပွားရေးတက္ကသိုလ်ကမဟာဘွဲ့လွန်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်အလွတ်ကျက်တာလည်းဒါပညာရောက်ဖို့အကောင်းဆုံးပြီးတော့ဟုတ
်ကဲ့ပါ
ကျေးဇူးတော်ဒါခင်ဗျာဆိုလို့ရှိရင်ခင်မပြေလို့ဒါပြောရအောင်နားလည်အောင်သင်ပြတော့မှပြန်ပြတော့သုံးတာပေါ့
အခုလိုမြန်မာနိုင်ငံမှာအလွတ်ကျက်ဖြစ်ရတဲ့ပညာရေးစနစ်အပြင်စာသင်ချိန်တွေထဲမှာစာဖတ်ဖို့အချိန်ကိုထည့်မထားတာစာသင်ကျောင်းတွေမှာစာကြည့်တိုက်တွေအလုံးလောက်မရှိတာတွေကြောင့်မြန်မာကျောင်းသားလူငယ်တွေဟာစာပေနဲ့အလန်းဝေးသွားတာကိုသူ့အနေနဲ့ဝမ်းနည်းမိကြောင်းရန်ကုန်မြို့ကနိုဘယ်မြန်မာစာပေပွဲတော်ဖွင့်ပွဲအခမ်းအနားအတွက်ပေးပို့တဲ့တဝင်းလွှာမှာဒေါအောင်ဆန်းစုကြည်ကရေးသားထားပါတယ်ဒါအပြင်ဒီကနေ့ခေတ်လူငယ်တွေစာပေဖတ်ရှုဖို့အချိန်နည်းလာတဲ့အကြောင်းရင်းတွေထဲမှာဤပညာအလွန်မြင့်တက်လာတာကြောင့်လူနေမှုဘဝတွေပြောင်းလဲလာပြီးကလေးတွေဟာကွန်ပျူတာဂိမ်းတွေအင်တာနက်ဂိမ်းတွေနဲ့လူမှုကွန်ရက်တွေမှာသူတို့ရဲ့အချိန်အများစုကိုအသုံးချလာနေတာကြောင့်ဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကဆိုပါတယ်။အခုလိုဤပညာကြောင့်အကောင်အဆိုးရလဒ်တွေရှိနေရမှာလူငယ်တွေလမ်းကြောင်းမလွဲအောင်စောင့်ကြည့်တက်မှတ်ပေးဖို့လိုတယ်လို့American ပြည်ထောင်စုပညာရေးစနစ်ကိုလာရောက်လေ့လာနေတဲ့ NNER မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုစလဲအဖွဲ့ဝင်ကိုစိုးထွန်းကပြောပါတယ်
ဒီနည်းပညာမှာအကောင်းကျိုးရှိလို့ဂိမ်းလို့ပါတော့ရတယ်လူငယ်တွေအတွက်ကိုချိန်တွေကုံဆုံးပြီးတော့ပြဿနာရှိနိုင်တယ်ဆိုတာကိုကျွန်တော်လည်းဒါလည်းလက်ခံပါတယ်ဒီအခု American တချို့အကြောင်းနေမှာဆိုလဲဒီဂိမ်းတွေဟိုလူငယ်တွေချိန်တွေထဲမှာဖြုံးနေတဲ့ပုံမှာသူတို့ဆိုရင်ပုံတွေနဲ့စောင့်ကြည့်ပြီးတော့သူ့သေးသနာလုပ်ပြီးတော့အဲ့ဒီဂိမ်းတွေကိုကစားတဲ့ခါမှာလူငယ်တွေကိုလည်းမကစားနိုင်လို့ဒါလို့တော့မရဘူးပေါ့နော်ဒါလို့မရတဲ့ခါမှာသူတို့ဒီညံရီထွက်မြက်စေမဲ့ဂိမ်းတွေပေါ့နော်အဲ့ဒါတွေကိုဖန်တီးပြီးတော့မှလှုပ်လာတာတွေ့ရတယ်အဲ့တော့သင်္ချာအဓိကတော့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူကြီးပိုင်းတွေကကိုယ့်ရဲ့မျိုးဆက်တွေပေါ့မှာဘလို့စောင့်ကြည့်ပြီးတော့ဘလို့တက်မှတ်ပေးမလဲ။နှမ်းချောင်းတွေမလွဲတော့အောင်ပေါ့နော်။အဲ့ဒါတွေကတော့ဒီအမျိုးအမြင်ရှိတဲ့ဥဆောင်တဲ့လူတွေကရေးကြည့်တာပေါ့လေ
။မြန်မာနိုင်ငံမှာစာကြည့်တိုက်ရှိတဲ့မြို့၊ကျေးရွာ၊ရက်ွက်ဆိုတာမျိုးအင်မတန်ရှားပါးလာတာဟာလေလူငယ်တွေအတွက်စာပေလေ့လာဖတ်ရှုဖို့အားနည်းချက်တွေဖြစ်လာစေတယ်လို့လည်းဒေါအောင်ဆန်းစုကြည်ကထောက်ပြတယ်လို့ကိုစိုးထွန်းကတော့စာကြည့်တိုက်တွေအစားအရက်ဆိုင်တွေ၊ဂိမ်းဆိုင်တွေပိုးပြီးများနေတယ်လို့ပြောပါတယ်။
ကျွန်တော်တိုင်းပြည်မှာစာကြည့်တိုက်တွေနဲ့ရှင်ကျောင်းနေစာကြည့်တိုက်တွေအရက်ဆိုင်တွေများရတယ်ပေါ့နော်အဲ့လိုပဲဒီမျိုးတွေမှာလည်းဖွင့်လာတယ်ခုနစာကြည့်တိုက်တွေစာအုပ်ဆိုင်တွေဖွင့်မယ်ဆိုတာဂိမ်းဆန်တာတွေကပို့ပြီးတိုးလာတာတွေများရတယ်ပေါ့ အဲ့တော့စာဖတ်ပြီးတော့ကျွန်တော်တို့ရမယ့်ဟာတွေစာကြည့်လိုက်ဒီမရှိပေမဲ့လည်းကျွန်တော်တို့ကဒီ online စာအုပ်စင်တွေပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ចောင်းသားတွေကိုဘယ်လိုပေးနိုင်မလဲပေါ့နော် application တွေအခုအများကြီးရှိတယ်အဲ့ application တွေနေရာနေပြီးတော့ចောင်းသားတွေကိုဖုန်းတစ်လုံးနဲ့သူတို့သိကျင်တာကိုကျွန်တော်တို့ရှာဖွေပြီးတော့သိနိုင်အောင်ပေါ့နော် online စာအုပ်စင်တွေနဲ့ထုတ်ပေးနိုင်တာမျိုးတွေပေါ့နော်အဲ့ computer တွေဒီ notebook တွေ laptop တွေပေါ့ပါပါသင်နိုင်တဲ့ပစ္စည်းရန်ထည့်ထားနိုင်တဲ့အထားမျိုးအဲ့တော့ကိုသိကျင်တာတစ်ခုကိုကျွန်တော်တို့ခုန application တွေနဲ့ဒီ Google search နဲ့ကောင်းကောင်းရှာနိုင်တဲ့ဟာမျိုးကျွန်တော်တို့လုပ်ပေးပြီးတော့လူငယ်တွေစာဖတ်ခြင်းစိတ်ကြီးလာအောင်တော့လုပ်ပေးရမှာတော့ကျွန်တော်တို့ဒါတေချာပဲပေါ့နော်
နိုဘယ်မြန်မာစာပေပွဲတော်အတွက်ပေးပို့တဲ့တဝင်းလွှာမှာလဲကလေးတွေစာဖတ်ချင်အောင်ဝိုင်းဝန်းကြိုးပမ်းကြဖို့နဲ့ကလေးစာအုပ်တွေပိုပြီးရေးသားထုတ်ဝေကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းထားပါတယ်။မြန်မာစာပေဖွံ့ဖြိုးတိုးတက်ရေးအပါအဝင်ကလေးစာပေကဏ္ဍမြင့်တင်ဖို့ရည်ရွယ်ချက်နဲ့2015ခုနှစ်ကစပြီးတစ်နှစ်တစ်ကြိမ်ကျင်းပနေတဲ့နိုဘယ်မြန်မာစာပေပွဲတော်ကိုဇန်နဝါရီလ16ရက်နေ့ကနေ18ရက်နေ့အထိရန်ကုန်မြို့မှာကျင်းပနေတာဖြစ်ပါတယ်ရှင်။
ဒါကတော့မတ်အင်ဂျင်နိုင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီရေးရဆွေးနွေးခန်းကိုတင်ဆက်ပေးပါတွင်နေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုညီညာရေးညီလာခံအတွင်းမှာအစုဖွဲ့လိုက်ကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးတဲ့အခါတခုတည်းသောတက်မတော်တရက်တာရှိရေးဆိုတဲ့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားနဲ့ပတ်သက်ပြီးတော့ကွဲလွဲချက်တွေရှိခဲ့ပါတယ်ဒီညီလာခံကိုတက်ရောက်ခဲ့တဲ့ APSDFမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကဘူအလုံးမှုဆောင်ကော်မတီဝင်ဖြစ်တဲ့ဆလိုင်းရောအောင်ကတော့ဒီကွဲလွဲချက်တွေကိုဆွေးနွေးခင်ရှိလာတာကအပြေရှားနိုင်မဲ့အဆင့်တစ်ခုဖြစ်တယ်ဆိုပြီးတော့မြန်မာတဲ့ဆလိုင်းရောအောင်ကိုကိုတိန်ထိုက်ဦးကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ
မေပြည်တော်မှာ9ရက်ကြာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းအစိုးရလွှတ်တော်တက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တက်သည့်ပညာရှင်တွေတက်ရောက်ခဲ့ကြပါတယ်။တက်ဆိုင်ရာစုအဖွဲ့တွေအတွင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးမြေယာနဲ့သဘောပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုတီးခြားစီဆွေးနွေးခဲ့ကြပါတယ်။ညီလာခံဖွဲ့ဝင်တွေအခမ်းအနားမှာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမေအောင်လှိုင်ကတိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့တွေအနေနဲ့စစ်လက်နက်ဖြုတ်သွင်းရေးတက်ဖြတ်သိမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ဖို့နဲ့နိုင်ငံအသီးသီးမှာကာကွယ်ရေးအတွက်တပ်မတော်တရားပဲရှိပြီးနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်ခြင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတာဝန်ပါဝင်ထမ်းဆောင်နိုင်ဖို့တပ်မတော်ကဖိတ်ခေါ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တပ်မတော်ဖွဲ့စည်းရေးဟာနိုင်ငံရေးစနစ်ကိုအခြေခံဖို့လိုအပ်ပြီးကျင့်သုံးမဲ့နိုင်ငံရေးစနစ်ကိုဆွေးနွေးပြီးမှသာကာကွယ်ရေးစနစ်ကိုဆောင်ရွက်နိုင်မှာဖြစ်တယ်လို့တုံ့ပြန်ပြောဆိုကြပါတယ်။ဒီနေရာမှာတိုင်းရင်းသားတွေလူလာတဲ့ပြည်ထောင်စုတပ်မတော်ဆိုတာနဲ့အစိုးရဘက်ကပြောနေတဲ့တခုတည်းသောတပ်မတော်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေတူညီပါရဲ့လား ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်စလိုင်းရောအောင်ကိုနေပြည်တော်မှာသူညီလာခံတက်ရောက်တဲ့အချိန်ကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်ပထမဆုံးညီလာခံအတွင်းဆွေးနွေးချက်တွေနဲ့ပတ်သက်လို့စလိုင်းရောအောင်ကအခုလိုပြောပြပါတယ်ကျွန်တော်တို့
ဒီနေ့ဒီကစားပြည်ရဲ့ညီလာခံဒီမှာအကြောင်းအရာ၅ခုကျွန်တော်တို့အဓိကထားယူရှိနေကြတယ်နော်နံပါတ်1ကတော့နိုင်ငံရေးပါ။နောက်နိုင်ငံရေးနံပါတ်2ကတော့ဒီကာကွယ်ရေးလုံခြုံရေးဖြစ်တယ်။နံပါတ်3ကတော့စီးပွားရေး၊နံပါတ်4ကလူမှုရေးနဲ့နံပါတ်5ကတော့နေရာနဲ့တဘာဝတရားစင်တာတည်ဆည်ခွဲဝေတောင်းဆိုတဲ့စာဖြစ်ပါတယ်
။ဟုတ်ကဲ့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်မှာကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကလက်ရှိတပ်မတော်အောက်မှာပဲကျန်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဝင်ပြီးတော့တာဝန်ထမ်းတာမျိုးလိုချင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတဲ့သတင်းမျိုးတွေလည်းထွက်နေတော့ဒီအပေါ်မှာဘယ်လိုဆွေးနွေးမှုတွေရှိပါသလဲခင်ဗျ။
အဓိကကျွန်တော်တို့ဒီကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စဆွေးနွေးတဲ့အစုအဖွဲ့ထဲမှာကျွန်တော်တို့ဒီအစုအဖွဲ့ခုနှစ်ဖွဲ့ပါဗျာ။ခုနှစ်ဖွဲ့ဆိုတော့ကျွန်တော်တို့ဒီအစုအဖွဲ့ပါတယ်၊စစ်တော်အစုအဖွဲ့ပါတယ်၊အဲဒီစစ်တပ်အစုအဖွဲ့ပါတယ်၊ကျွန်တော်တို့တိုင်းပြည်လက်နက်ကိုင်အစုအဖွဲ့ပါတယ်၊အဲဒီနိုင်ငံရေးပါတီအစုအဖွဲ့ပါတယ်ပေါ်ဝင်တဲ့ပေါ်ဝင်တဲ့အစုအဖွဲ့နဲ့ကျွန်တော်တို့ဒီအဲတိုင်းသာကောင်းဆောင်ဆိုတဲ့အစုအဖွဲ့ခုနှစ်ခုခုနှစ်ခုပါပါတယ်။အဲဒီမှာတော့ကျွန်တော်တို့ဒီဒီစစ်တပ်ဒီအစုအဖွဲ့ကတကယ်တင်ပြလာတော့ဒါဒီတော့ရှေ့မှာဒီနိုင်ငံတန်းကြီးမြင်းမြန်းတဲ့ဆိုတော့တက်မတူတဲ့ထိရမယ်ဆိုတဲ့ပုံစံတွေကိုဒီကဥတီတီဆွေးနွေးပါတယ်။နောက်တစ်ခုကတော့လည်းကျွန်တော်တို့ရှေ့လာမယ့်အနာဂတ်တက်မတော်မှာဒီတိုင်းသားတွေပေါ့နော်ပေါ်ဝင်ရေးဒီလက်ထံပါတယ်ဖြစ်တယ်လေ။ဒီကြောင်ချင်းပေါ်လာတဲ့တဲ့ကြောင်အစိုးရဖွဲ့နဲ့ပေါ်တဲ့အော်လည်းမခံဘူးလည်းမခံချင်တာကဒီကြောင်ဒီနိုင်ငံရေးကိစ္စတွေထက်ထက်ကြီးလာတဲ့ခါကျရင်အရင်လိုပဲအစိုးရဖွဲ့လာကြဟိုပြန်ပြောလို့ဒီနိုင်ငံပိုက်ပွဲတွေရခင်မှာရှုံးနေတယ်ကိုတွေ့ပါတယ်ကျွန်တော်တို့အစိုးရဖွဲ့ကလည်းကျွန်တော်တို့ကလည်းအဲ့ဒီဟာကျွန်တော်တို့နေလာကျွန်တော်စတင်ပါလေစတင်လို့လည်းကျွန်တော်တို့ကကျွန်တော်တို့တိုင်းပြည်တစ်ခုမှာဟာလာလက်နက်တပ်ဖွဲ့တစ်ခုရရှိနေဆိုတာကျွန်တော်တို့ မူအားဖြင့်ကျွန်တော်တကောပြပါတယ်ဒါပေမဲ့တိုးတော့လည်းကျွန်တော်တို့ဆုဖွဲ့မှုတွေကိုဘယ်လိုဆုဖွဲ့ကြမလဲဆိုတဲ့နေရာမှာတော့ပြည်မျိုးကိုမျိုးမပြည်ရဲ့ကိုမပြည်ကိုပြောင်းမှုတွေရှိပါတယ်ဒါပေမဲ့အဲ့ဒီဟာတွေကိုကျွန်တော်တို့တန်းတန်းလက်လက်တန်းအင်အားစုတွေနဲ့လက်ခံထားတာတခုပါတော့ဒီကိစ္စတွေကဒီလိုဒီငါရတာကျင်းပတယ်နင်းနေရတာဒီမှာကျွန်တော်ရှင်းပြပြီးတော့အထင်ရှားလို့မရနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တန်းကြီးမှာလာဒီလက်လက်ကန်တော်လိုင်းကြီးဖြစ်ခဲ့တာကျွန်တော်တို့ရင်းနှီးရပြီးရပြီးတည်းကကျွန်တော်ဖြစ်ခဲ့တာဖြစ်ခဲ့တာဖြစ်တယ်။ဖြစ်တဲ့အခါမှာလည်းကျွန်တော်တို့တန်းသားတွေရဲ့အကုန်လုံးဆွဆွမှုအမျိုးစုံဖြစ်ခဲ့တာဖြစ်တော့ကျွန်တော်တန်းကြီးကဒီနေ့ဆိုရင်နှစ်ပေါင်းပြောမယ်ဆိုရင်60ပြည့်ရှိပါဗျာ။လက်လက်ကန်တာကိုဖြစ်ခဲ့တာ။ဆိုအဲ့ဒီဟာဒီကျွန်တော်တို့ကဒီနေ့ငါလည်းကျွန်တော်တို့ဖြည့်ရှင်းနေရပါဘူး။တော်တော်တရားတဲ့တစ်နှစ်ခင်းနဲ့ကျွန်တော်တို့ဖြည့်ရှင်းနေရဘူး။ဒါကကျွန်တော်တို့အချိန်ယူပြီးတော့နှုတ်နှစ်ဖက်ပေါ့ဗျာ။ဒါကျွန်တော်တို့တက်ဆက်ပြီးအားလုံးပါဝင်ပြီးတော့ရှင်းလင်းပြင်ပြပြီးအခြေရှာမှကျွန်တော်တို့ရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒါမျိုးဆက်ရှိဖို့လိုပါတယ်။ကျွန်တော်ကြည့်ထားမှလိုပါတယ်
။ကိုစလန်ရောအောင်လို့ပြောသလိုဒီ9ရက်အတွင်းမှာဒီလိုရေးကြီးတဲ့ကိစ္စကိုအဖြေရှာလို့9ရက်အတွင်းမှာမရနိုင်ဘူးဆိုရင်တော့မှကျွန်တော်တို့သတိထားမိသလောက်ကျွန်တော်တို့အပြင်လေးလာကြည့်သလောက်ဆိုရင်တခုတည်းသောတက်မတော်ထားရှိရေးဒီရည်မှန်းချက်နဲ့ပြည်တော်စုတက်မတော်ဖွဲ့စည်းရေးဆိုတဲ့ရည်မှန်းချက်တွေကြမှာကွဲလွဲချက်ရှိတယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျအဲ့တော့ဒီနှစ်ခုကြမှာအဓိကကွဲလွဲချက်တွေကိုဘယ်လိုသုံးသပ်မိပါသလဲခင်ဗျကိုစလန်ရောင်လို့အနေနဲ့ရော
ကျွန်တော်အမြင်ပြောမယ်ဆိုတော့ဗျာဟိုဒီနေ့ပြည်တော်စုငင်းငင်းလေးကမှာဆွေးနွေးတဲ့ဒေသတော့ဒါတစ်ပိုင်းပေါ့ဗျာအဲ့တော့ရေနွားကျွန်တော်တို့ဟိုနိုးနှက်ဖတ်ပါဗျာ။အမတက်ကဲဝင်နေကျွန်တော်ဖြစ်ဖြစ်ကြတယ်။ဒီလိုစကားပြောနေတဲ့အခွင့်အရေးကျွန်တော်မရှိခဲ့ကြအောင်။ဆိုတော့ဒီနေ့တော့ကျွန်တော်ကခန်းမတစ်ခုတည်းမှာပဲမတူတဲ့အမြင်ရှိတဲ့သူတွေစီစီးနှံပြီးတော့ကိုယ့်ရဲ့မတူတဲ့အမြင်တွေကိုပြန်ကြနိုင်တယ်။မတူတဲ့အမြင်တွေကနားထောင်ဝင်ရကြတယ်။အဲ့ဒီတော့ဘာလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ရှေ့ပေါ့ဗျာ။နောက်အနာဂတ်တိုင်းပြည်တွေပြီးဆောက်တဲ့ခါမှာတော့ဒါကြောင့်ကျွန်တော်တို့လည်းအသုံးဝင်ပါတယ်။နောက်တစ်ခုကတော့နိုးနှက်ဖတ်အားလုံးဒီရေစစ်စစ်တီချမ်းကျေနားထောင်ကြရတယ်ဆိုတော့ဘာလဲဒီကကျွန်တော်တို့အပြည့်တော်ဆောင်နေတယ်ဆောင်နေလို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်မေးတဲ့မေးခွန်းကိုပြန်ကြောက်လို့ရှိရင်အခုဒီတခုတည်းသောတက်မတော်ထားရှိရင်းနဲ့ပြည်တော်စုတက်မတော်ဆိုတဲ့ဂျာမားကွဲလွဲချက်တွေရှိနေပါတယ်အဲ့တော့အဓိကကွဲလွဲချက်တွေကဘာကြောင့်လို့သုံးသပ်မိပါသလဲခင်ဗျနောက်ပြီးတော့ဒီကွဲလွဲချက်တွေကဘယ်လောက်ထိကြီးထွားသွားနိုင်ပါသလဲ
ကျွန်တော်ထင်တယ်ဒီဟာကကျွန်တော်တို့ဂျာထဲမှာဟိုကြီးအဲဒီကိမဝတ်တက်တာတခုတော့ဟိုမဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့အခုကကျွန်တော်နှင်းနှစ်ဖက်ဟိုဆွနေလို့ရနေပြီဆိုတော့လေ။အဲမင်းလက်ချက်ကတော့ဇပွဲအတူတူတိုင်းဆွနေလို့ရတဲ့အခါကျတော့ဒါကကျွန်တော်တို့တစ်ခုချင်းနှင်းသွားရင်တော့အခြေတစ်ခုကိုရနိုင်လို့ဖြစ်ပါတယ်။ဒါတစ်ချက်ပါ။နောက်တစ်ခုကတော့ကျွန်တော်တို့ဒီအဲဆိုရယ်ပြောကြည့်တက်ပေါ်ဒီဆောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကပြောမယ်ဆိုတော့ဒီစစ်ဖွဲ့မှုတက်တာပေါ့ဗျာ။စစ်ဖွဲ့မှုတက်တာအမြင်ကိုလည်းမျိုးရရှိပါတယ်။ကျွန်တော်တခုတည်းဆိုတာကိုကျွန်တော်ဘက်ကလည်းဒါမူအားဖြင့်ကျွန်တော်တဘောတူပါတယ်လက်ထပ်ပါတယ်ဒါတော့စူဖော်မှုပုံစံရယ်ကျွန်တော်တို့ဘယ်လိုစူဖော်ကြမလဲဆိုတဲ့အပေါ်မှာကျွန်တော်တို့ကြည့်ပါတယ်အဲ့ခါမှာကျွန်တော်တို့အမြင်လေးတွေနဲ့တစ်ဖက်ကပေါ့ဒီစစ်ဖက်ကကျွန်တော်တို့အမြင်တူတာလေးတွေရှိပါတယ်ဒါကြောင့်ကျွန်တော်ထင်တယ်အခြေအနေကြီးပြည့်နေဆိုတော့ကျွန်တော်ထင်တယ်ဟိုအခြေတစ်ခုကိုရနိုင်နေလေးပါတယ
်ဟုတ်ကဲ့ဒီစူဖော်မှုပုံစံလှုပ်ထုံးလုံနည်းအရာကွဲလွဲမှုတွေရှိတာကိုမြမတက်မတော်ဘက်ကရောအလျှော့ပေးညှိနှိုင်းမယ်လို့မြင်မိပါသားခင်ဗျ
ကျွန်တော်တို့ပထမတစ်ခုကိုကျွန်တော်တို့ကအခုတွေ့အခုအဖြေရှာဆိုရဲအခြေအနေမျိုးကတော့ကျွန်တော်ထင်တယ်ဟိုတက်ကြည့်တော့ကျွန်တော်တို့ဟိုကြုံရဟိုဖြစ်ခဲ့တဲ့အခြေအနေမျိုးရှိတော့ဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့တက်ကြည့်ရဲ့အခြေအနေအဆင်နဲ့ကျွန်တော်ထင်တယ်ဒါကတော့ကျွန်တော်တို့အချင်းကြီးပြီးတော့ရှင်းနေရမယ်ရှင်းနေရမယ်ဖြေရှင်းရမယ်လို့ထင်ပါတယ်အဲ့လိုဒီမှာရှင်းနေပြီးတော့ဖြေရှင်းမယ်ဆိုတော့ဟိုနှုတ်နှစ်ဖက်လက်ခံနိုင်တဲ့အဖြေတစ်ခုကိုရနိုင်တယ်လို့ကျွန်တော်မြင်ပါတယ
်ကိုစလန်ရောင်းတို့ဒီညီလာခံမစခင်လေးမှာပဲဒီပြည်တော်စုငင်းချင်းညီလာခံကြီးမစခင်လေးမှာပဲရက်ဖက်လူအဖွဲ့အစည်းတွေဘက်ကကြီးညာချက်ထုတ်တာမျိုးတွေလည်းကျွန်တော်တွေ့ပါတယ်ခင်ဗျာအထူးသဖြင့်တော့ဒီငင်းချင်းကြီးအရာနိုင်ငံရေးမူပေါင်းတွေကိုစတင်ဆွေးနွေးတဲ့အခါမှာတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေကိုလည်းထည့်သွင်းစဉ်းစားဖို့ဆိုတာမျိုးပါအဲ့တော့တကယ်လဲဒီငင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတချို့ဒေသတွေမှာထိတွေ့မှုတွေတိုက်ပွဲတွေဖြစ်တဲ့ဆိုတဲ့သတင်းမျိုးတွေကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ဒီကိစ္စတွေကိုရောညီလာခံအတွင်းမှာဆွေးနွေးပြောဆိုတာမျိုးရှိပါသလားခင်ဗျာ
ရှိပါလေနော်ဟိုကျွန်တော်ဆွေးနွေးကြတာရှိပါတယ်ကျွန်တော်ဒီကစားအတွင်းမှာအခုနော်ဟိုကိုတင်းဆိုင်ပြောတဲ့ပြဿနာကျွန်တော်ဆွေးနွေးကြတာရှိပါတယ်တစ်ခါမှာကျွန်တော်ကငင်းငင်းညီလာခံကျင်းပနေတယ်တစ်ခါမှာလည်းကျွန်တော်ကတန်ဖိုးတွေဖြစ်ခဲ့တာကြတော့ဒီငင်းငင်းညီလာခံကြီးကအပြည့်ပဲရှိတော့မလားဆိုကျွန်တော်ဆွေးနွေးမှုရှိပါတယ်ဒါနဲ့ဒီကိစ္စတွေကိုလည်းကျွန်တော်တို့ကညီလာခံနဲ့ပါပဲကျွန်တော်တို့ဒီတက်ပွဲတွေဆော့ဆော့ဖို့ကိစ္စတွေနောက်တစ်ခုကဒီတိုင်းကျွန်တော်တက်တဲ့ကိစ္စတွေဆော့ဆော့ဖို့ကျွန်တော်တို့ရတဲ့အဖွဲ့တွေကျန်ဝင်လာတဲ့ဒီတက်ပွဲကျွန်တော်နေရရှာပြီးတော့ဒီအဖွဲ့တွေကိုဆွေးနွေးသွားကြဖို့ ဆိုတော့ကျွန်တော်တို့ဆင်းရဲမှုတွေကျွန်တော်တို့ရှိပါတယ်။အဲဒီချက်ကအဲနောက်တစ်ခုကတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီကနေ့ကျင်းပတယ်ကျွန်တော်တို့ရင်းနှီးလာကနေပတ်သက်ပြီးတော့ဆက်ရင်ပြောဆိုမှုအတိုင်းလည်းကျွန်တော်ကြားရပါတယ်။ဒီဒီမှာကျွန်တော်တို့တို့အမျိုးကိုအခုလိုလွတ်လွတ်လပ်လပ်နဲ့ဟိုထုတ်ပေါ်ပြောဆိုတာကျွန်တော်တို့အနေနဲ့ကြည့်ကြည့်ပါတယ်။ကတိစပန်းတခုကလည်းဒါလည်းပြည်ကျွန်တော်တို့ဒီနေ့ပြည်ရေးဉာဏ်ကြီးလာတော့လုပ်တယ်ဆိုရင်လည်းကျွန်တော်လက်ကအင်အားစုနဲ့အားလုံးပါဝင်ပြီးဖြစ်ပါတယ်။ဒါဒီတည်းနဲ့ကျွန်တော်တို့အားလုံးပါဝင်နိုင်ရေးအတွက်ကိုကျွန်တော်တို့လက်ကဒီတိုင်းဒါအင်အားစုကြီးဖွင့်နေတဲ့ကျွန်တော်ပြောပါမယ်။အဲဆိုတော့ကလည်းဒီဆက်ပြီးတော့ဒီလိုတစ်ခါပွင့်တယ်ဆက်ပြီးပြောပါမယ်ဆိုရင်အတန်းကိုကျွန်တော်ကြားရပါတယ်။အဲ့ဒါကျွန်တော်တို့ဒီဇွန်ပြောင်းနေချိန်မှမိပါလား။
အခုဒီငင်းချိုင်းညီလာခံမှာအပြည့်ကကျဆဲရီကိုလက်မှတ်ထိုးမထားတဲ့တိုင်းဒါအဖွဲ့အစည်းတွေကြံပါသေးတယ်ခင်ဗျာဒီအဖွဲ့တွေတိုင်းဒါခေါင်းဆောင်တွေမတက်တာကလည်းညီလာခံအထမြောက်အောင်မြင်ရေးကိုအဓိကထိခိုက်စေတယ်ဆိုပြီးတော့သုံးသပ်ကြတာမျိုးတွေရှိပါတယ်အဲ့တော့ဒီညီလာခံမှာအဲကိုစလန်ရောသုံးသပ်ပြီးသလောက်နိုင်ငံရေးမူပေါင်းပေါ့လေဒီငင်းချိုင်းရေးအတွက်အခြေခံမူတွေချဖို့အတွက်အခွင့်အခါကောင်းတစ်ခုရပါရဲ့လားချမှတ်နိုင်မယ်လို့ရောယုံကြည်ပါလားခင်ဗျာ
အော်ယုံကြည်ပါလားဆိုတော့အဲ့ဒါပြောရရင်လည်းခက်ပါတယ်ကျွန်တော်အမြင်ရပြောမယ်ဆိုရင်တော့ကျွန်တော်ဒီလိုညီလာခံတန်ကြီးမှာကျွန်တော်လက်နက်ကန်တိုင်းတော်အစီအခွေအားလုံးဆွဆွညီညီနဲ့တက်ရောက်နေတော့ကျွန်တော်တို့နိုင်ပြီးတော့တကယ်ကိုဟိုအဖြေရှာနိုင်တဲ့ညီလာတစ်ခုလို့ပြောရမှာဖြစ်တယ်။ဒါတော့လည်းပဲကျွန်တော်တို့အားလုံးမပါနိုင်ဘူးညီကြုံတရားပါတဲ့အခါကျတော့အဲ့လက်မှတ်မထိုးနိုင်တဲ့အဖွဲ့ကြီးကဘာကြောင့်ဒီမပါလာလဲမပါလာနိုင်တာလဲဆိုတော့ကျွန်တော်တို့အနေနဲ့တင်ပြဖို့ရကြတယ်။အဲ့ကျွန်တော်တင်ပြခဲ့ပါတယ်နော်တင်ပြခဲ့တဲ့ဆိုတော့ရှုပ်ဆောင်ပါလေဒီအားကြီးအားလုံးပါဝင်မှတကယ်ကျွန်တော်တို့စစ်မှန်တဲ့ရရှိဒီတိုင်းဆိုင်တဲ့ငွေတွေကိုဒီဆောင်နေမှာဖြစ်ပါတယ်။ကျွန်တော်တို့လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့နေတဲ့ကျွန်တော်တို့ဒီနေ့ဒီတိုင်းပြည်ငင်းငင်းကိုဒီဆောင်နေမှာမဟုတ်ပါဘူး။ကျွန်တော်လက်နက်ကန်တိုင်းလက်နက်ကန်တိုင်းကရှစ်ဖွဲ့အားလုံးပါဝင်မှပဲတိုင်းပြည်ရဲ့တကယ်စစ်မှန်တဲ့ငွေတွေတခုကိုဒီဆောင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ဒီနေရာမှာနောင်တက်လာမယ်အခုရွေးကောက်ပွဲအရအနိုင်ရတဲ့အစိုးရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းမဲ့အစိုးရရဲ့ငင်းချမ်းရေးဖြစ်စဉ်တွေမှာပါဝင်မှုသူ့ရဲ့ခံကန်တာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုလည်းထည့်သွင်းစဉ်းစားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျတချို့ဝေဖန်တာကအခုဒီငင်းချမ်းရေးညီလာခံကနေပြီးတော့နိုင်ငံရေးမူပေါင်းတွေချမှတ်တယ်ဆိုပေမဲ့ကွဲလွဲချက်တွေရှိလာခဲ့လို့ရှိရင်နောင်တက်လာမယ့်အစိုးရအတွက်အကြက်အတဲဖြစ်မယ်ဆိုတာမျိုးဝေဖန်ကြတာမျိုးပါကိုစလန်ရောအောင်နေတယ်ရောဒီလိုသုံးသပ်မိပါသလားအကြက်အတဲဖြစ်နိုင်မှာမလားခင်ဗျ
အခုလက်ရှိဖြစ်နေတော့ကျွန်တော်တို့ကဟိုတန်းကြီးပါဗျာဘယ်တန်းကြီးရဲ့ဖြစ်ဖြစ်ပါဟလာဟိုရှေ့ဆိုရလဲခရက်အကျစားတွေကိုနောက်တော့မဲ့အစိုးရရတော့ကိုအကောင့်ထဲခေါ်ရတဲ့အရေးချရှိပါတယ်ကျွန်တော်လည်းကောင်းပါပဲကျွန်တော်တန်းကြီးမှာလည်းအခုကျွန်တော်တို့ဦးသိဖေဆိုရကဆွမ်းကလေးတိစားကိုနောက်တော့မဲ့ NLD ဦးဆောင်တဲ့အစိုးရကဒီဖြစ်ရှင်းကောင်းတဲ့အရေးချရှိပါတယ်ဒါကြောင့်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီ NLD ရဲ့တို့ဒီရွေးကောက်ပွဲကြီးများကလည်းမှာလည်းကျွန်တော်တန်းကြီးငင်းငင်းတိစားတယ်ကိုဆက်ပြီးဆောင်ရွက်တော့မယ်ဆိုတော့ဟိုကျင်းပကျင်းပကတော့ဖော်ပြထားမှုနဲ့ကျွန်တော်တွေ့ရပါတယ်။နောက်တစ်ခုကဒေါက်ဆာစစ်တီကိုယ်တိုင်ကကျွန်တော်တို့ဒီပြောင်းပြင်းနေနေညီလာခံမှာတက်ရောက်ပြီးတော့အဖွဲ့မှစကားပြောကြတာဖြစ်တယ်။ဒီဘက်ကလည်းဒီပြည်ဆိုင်ရဲ့ဆက်ပြီးဆောင်ရွက်တော့မယ်ဆိုတော့ပြောရတာရှိပါလား။ဒီတဲ့အခါကျတော့ရှစ်တလနဲ့အစိုးရကလည်းကျွန်တော်ချင်တဲ့တချို့နိုင်ငံရေးဆရာဆွေးနွေးမှုတွေမှာတော့ကျွန်တော်တို့ဒါအစိုးရရဲ့သဘောတရားဝအရာဟိုတောင်းလဲမှုတွေကကျွန်တော်ချင်တဲ့ဖြစ်နိုင်ပါလား။ဒီတော့လည်းကျွန်တော်တို့ဒီနေ့ရှင်းလင်းမှုတစ်ခုလုံးကိုဖြည့်ဆည်ရတဲ့အခြေအနေမျိုးတော့မရှိနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်
။နေပြည်တော်မှာပြည်ထောင်စုငင်းချိုင်းညီလာခံတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟုဥဆောင်ကော်မတီဝင်စလိုင်းရောအောင်ကိုကျွန်တော်ဆက်သွယ်ပေးပြန်ခဲ့တာပါ။ကျွန်တော်သိမ်းထားဦးပါခင်ဗျာ
။ဒါကတော့ကိုသိမ်းထားဦးစီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါရခင်ဗျာ VOA American တန်ရဲ့တင်းနေလာနေမဲ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိအတန်လွှင့်ပြီးတော့ပေးနေပါရခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုလို့ရှိရင်မြန်မာစံတော်ချိန်6နာရီခွဲနာနဲ့6နာရီခွဲရှိပါပြီတော်ရရှင်တို့နားဆင်နေကြရတော့ VOA မြန်မာ့အစီအစဉ်ရဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ32 40နဲ့50တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုနားဆင်ရမယ့်အစီအစဉ်ထဲမှာဆိုရင်တော့
အဲဒီအဖွဲ့တာဝန်ရှိသူတွေကတော့ဒါမလုပ်သင့်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရဘက်လူမှုအဖွဲ့စည်းတာဝန်ရှိသူတွေကလည်း
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်မှာပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာဒါအပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ကြမှာဖြစ်ပါတယ်နောက်ပိုင်းမှာတော့သတင်းအချင်းချင်းကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ဗီဒီယိုကပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့အားကစားသတင်းဒူဒူထော်ရာတွေကိုစူးစီးထားတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတာကိုပြောပြပေးချင်ပါတယ်သောရရှင်နှင်းဝေလိုင်းကတိတ်ကြိုက်တဲ့အားပေးပါမယ်လို့ရေးလာသလိုရဲကြီးဆိုတဲ့သောရရှင်ကတော့လက်နှစ်ဖက်တီးပါတယ်တဲ့လက်ခုပ်တီးတာကိုဆိုလို့ရထင်ပါရဲ့နော်မင်းမင်းဆိုတဲ့သောရရှင်ကတော့အားကစားသတင်းတွေတင်ပေးတာကျေးဇူးပါမြန်မြတင်ပေးပါနော်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ပါဒီလိုအားကစားသတင်းထူထူထော်ထော်လေးတွေကိုစူးစီးထားတဲ့သတင်းတွေကိုတော့ကျွန်တော်တို့အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာရောထုတ်လွှင့်ပေးနိုင်အောင်ကိုရနိုင်စူးစမ်းနေပါတယ်နော်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ပုံစမ်းသပ်ဖောက်ခွဲမှုပြုလုပ်ခဲ့တဲ့သတင်းကိုတော့သောရရှင်နေကြားမယ်ထင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနိုင်ငံသားရေးဌာနကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တာဟာအဲ့ဒီဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာကိုမြန်မာကထောက်ခံကြောင်းပြသလိုက်တာဖြစ်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာရေးကြွမ်းကျင်သူတွေကိုမေးမြန်းပြီးတော့သတင်းတင်ဆက်ပေးခဲ့တာကိုတုံ့ပြန်ရေးသားလာကြတဲ့ထင်ပါတော့ရဲထက်ဆိုတဲ့သောရရှင်က
ဘာပဲပြောပြောအမေရိကန်လုတ်တာမှန်နဲ့နိုင်ငံငယ်တွေမှသာနျူကလ িয়ার လက်နက်ရှိလို့ရှိရင်အတော်များများနိုင်ငံတွေထင်အားဆိုင်ပြီးတော့လုတ်ချင်တာလုတ်ကြမှာအသေးချပါပဲအစွန်းအောင်နိုင်ငံတွေဆိုရင်ပိုဆိုးတာပေါ့အမေရိကန်လိုမျိုးဒီနေ့ကဘာမှာလူခွင့်ရေးလူဝတ်တာမှန်သမျှဥဆောင်ပြီးတော့လုတ်ပေးနေတာစီးပွားရေးကောင်းတော့မှနိုင်ငံတိုးတက်မှာအမှန်ပါပဲလူခွင့်ရေးမရှိတိုင်းပြည်တိုးတက်အောင်ဘာမှမလုတ်ပေးတဲ့ခေါင်းဆောင်နိုင်ငံတွေကိုအလိုမရှိပါဘူးမကြိုက်တဲ့နိုင်ငံတွေထဲမှာဒီမြန်မာခေါင်းဆောင်တွေအထင်ကြီးအားကိုးတဲ့တရုတ်နိုင်ငံကိုမကြိုက်ဆုံးပဲဘယ်သူတွေဘာထင်နေမှာအမှားနဲ့အမှန်ဒါပါပဲ
တရုတ်ကိုမကြိုက်ပါဘူးလို့ဒီသောရရှင်ကရေးလာပါတယ်မင်းမင်းကိုဆိုတဲ့သောရရှင်ကတော့ဒီထုတ်ပြန်ချက်ကဘလို့ရည်ရွယ်ချက်နဲ့ထုတ်ပြန်တာပါလဲဆိုတော့မေးခွန်းထုတ်လာပါတယ
်ထုတ်ပြန်ချက်လို့ဆိုပါတယ်ဒီထုတ်ပြန်ချက်ကိုလွှတ်တော်ကခွင့်ပြုခဲ့တာလားဦးသိန်းစိန်နဲ့ဦးမင်းအောင်လိုက်နှစ်ယောက်ပေါင်းပြီးထုတ်ပြန်တာလားမြန်မာနိုင်ငံရဲ့ငင်းကျဲစွာအတူရှင်တွဲနေထိုင်ရေးမှုကဘယ်ရောက်သွားတာလဲမြန်မာနိုင်ငံမှာအရင်ကဒါမျိုးလုပ်တာမရှိခဲ့ပါဘူးအခုမှဘာရည်ရွယ်ချက်လဲဆိုတာမေးစရာလည်းရှိပါတယ်ရည်ရွယ်တစ်ခုနှစ်ခုမကတော့ပါဘူ
းဒီလိုမျိုးမြောက်ကိုရီးယားကနေပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်ပြီးတဲ့အခါမှာတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန်တတ်နိုင်တဲ့အမေရိကန်ဘုံကျဲလေယာဉ်ကိုတောင်ကိုရီးယားနိုင်ငံဘက်မှာပြန်ဝဲပြီးတော့အမေရိကန်ကလက်တုံ့ပြန်ခဲ့ပါတယ်နျူကလ িয়ার လက်နက်တည်နိုင်စွမ်းရှိတဲ့ B-52 ဘုံကျဲလေယာဉ်ကဂွမ်ကျွန်းအနီးနားကအခြေစိုက်စခန်းမှာစတဲ့ချတာဖြစ်ပြီးတော့တောင်ထဲမြောက်ကိုရီးယားနိုင်ငံပိုင်းခြားထားတဲ့နေဆက်နဲ့82ကီလိုမီတာအကွာအိုဆန်လေတဲ့အခြေစိုက်စခန်းပေါ်မှာပြန်ဝဲပြခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အထက်မှာတော့ David Sky ဆိုတဲ့သောရရှင်က
US Fort Trade Center တိုက်ခိုက်ခံရတဲ့အာဖဂန်မှာရှိတဲ့တာလီဘန်ဆိုရကို B-52 တွေနဲ့တွားပြီးတော့ဗန်ကားဖြတ်ဘုံးတွေကျဲချတာကြောက်ဆောင်ကြောက်တန်းတောင်ကုန်းနေတောင်ပွင့်ထွက်ပျက်စီးတာတာလီဘန်တွေပြေးစရာမြေမရှိပဲရှင်တဲ့သူတွေလည်းထွက်ပြေးကြတာ B-52 ရဲ့ဗန်ကားဖြတ်ဘုံးတွေအစွမ်းကြောင့်ပါဒါရောင် B-52 မှာပါတဲ့ဘန်ကားဖြတ်ဘုံးအဆင့်ပဲရှိပါသေးတယ်။ပစိဖိတ်သမုဒ္ဒရာ US Guam Leaders ကကိုရီးယားအထိသွားစင်းအောင်မစင်းပဲမနာတဲ့ Guam ကျွန်းကိုပြန်သွားနိုင်တာ B-52 ရဲ့တာဝေးသွားစွမ်းရည်တွေပါ။ နျူကလ িয়ার ဘုံဒါဇင်ပေါင်းများစွာကိုဘလောက်ဝေးတဲ့နေရာမဆိုတွားရောက်ကျဲချနိုင်တဲ့ US ရဲ့အာကိုရဇုံမဟာဗျူဟာမြောက်ဘုံကျဲလေရင်ကြီးပါ
ဒီသတင်းထဲမှာပါတဲ့ဘုံကျဲလေမြန်ကမဟာဗျူဟာမြောက်တဲ့ဘုံကျဲလေရင်ကြီးပါဆိုတော့သူသိတာကိုရေးပြလာပါတယ်ဒါမဲ့ဘလောက်ပဲမဟာဗျူဟာမြောက်ပါစေမြောက်ကိုရီးယားကဂယုဆိုင်မှာမဟုတ်ပါဘူးလို့ရေးလာတဲ့ဆန်နီလှဆိုတဲ့သောရရှင်ကတော့
ဘုံကျဲလေရင်ပြန်ပြတာတော့ကတော့မြောက်ကိုရီးယားကပြင်းအောင်ပြင်းသေးတယ်လို့တွေးမှာပဲဆန်ရှင်လည်းဂယုဆိုင်မယ်မထင်နဲ့သူကြောက်တာကတရုတ်ကြီးသူ့နောက်ကရက်မနေမှာကိုပါပဲတရုတ်ကြီးကလည်းသူ့နိုင်ငံနဲ့ကက်လျက်မှာဒီမိုကရေစီနိုင်ငံတစ်ခုပေါ်ထွန်းလာမှာအမေရိကန်စစ်တပ်တွေရောက်လာမှာစိုးရိမ်တာကြောင့်သူ့ကိုဖိအားပေးအကြက်ခံခိုင်းရင်လဲထိထိရောက်ရောက်လုံးမယ်မထင်ပါနဲ့အညံ့အညံ့လုံးနေမှာပါပဲရှေ့ကာကင်းစခန်းလိုပဲသဘောထားနေမှာပါပဲဆန်ရှင်တွေများလာရင်စီးပွားပြတ်တယ်စစ်ပွဲလည်းမဖြစ်ရင်ဒီအတိုင်းသာလွတ်ထားလိုက်အနုမြုံဘုံတွေတတိကြီးကဘာအနှံ့များလာပြီးကြောက်စရာမတော်တဆမှုတွေဖြစ်လာမှအခုရာသီဥတုပြောင်းလဲမှုကိုတကဘာလုံးကြောက်တယ်လို့ကြောက်လာတော့မှအနုမြုံလက်နဲ့ဖြတ်သိမ်းရေးကိုဝိုင်းလုကြပါစို့
ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲကြော်ဆိုးဆိုတဲ့သောရရှင်ကလည်
းယုံကြည်ချက်ခံယူချက်မတူခေါင်းမာတဲ့မိဘတွေကြောင့်ကွဲကွာနေကြတဲ့မောင်နှမနှစ်ယောက်တောင်မြောက်ကိုရီးယားကိုရခိုင်အရှေ့အနောက်ဂျာမနီလိုဘာလင်တိုင်းကြီးပြိုချပြီးနှစ်နိုင်ငံပေါင်းစည်းသွားသလိုမြင်ကျင်မိပါတယ
်။ဒါကတော့ VOE ကတင်ဆက်ပေးခဲ့တဲ့ကမ္ဘာမျက်မှောက်ရေးရာသတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုအခုလိုနားဆင်အားပေးဖတ်ရှုပြီးတော့အခုလိုတုံ့ပြန်စာရေးသားလာကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။နောက်ထပ်လည်းသောရရှင်တွေရဲ့မှတ်ချက်စာတွေကိုဆက်ပြီးတော့ဖော်ပြဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။ဗြိတိသျှနာမည်ကျော်အဆိုတော်ကြီးဒေးဗစ်ဘိုဝီအသက်69နှစ်အရွယ်မှာကင်ဆာရောဂါနဲ့ကွယ်လွန်သွားတာသိလိုက်ကြမယ်ထင်ပါတယ်ဂီတနယ်ပယ်မျိုးစုံမှာပါရမီထူးတဲ့အဆိုတော်ကြီးဒေးဗစ်ဘိုဝီအမှတ်တရသူ့ရဲ့သချင်းတွေကလူကြိုက်များတဲ့သချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်1981မှာတော့နာမည်ကျော်ပော့ပ်အဖွဲ့ဖြစ်တဲ့ Queen နဲ့ဒေးဗစ်ဘိုဝီတို့ပေါင်းပြီးတော့တည်ဆုခဲ့တဲ့သချင်းလည်းဖြစ်ပြီးတော့ UK Single တေးတပြားစီးမားနံပါတ်1ထိပ်တဲ့သချင်းမှာဒေးဗစ်ဘိုဝီအတွက် UK နိုင်ငံမှာတတိယမြောက်နံပါတ်1ဖြစ်တဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းကို Queen အဖွဲ့ရဲ့အကောင်ဆုံးသချင်းများတေးတပြားမှာထည့်သွင်းထားပြီးတော့ဘိုဝီကလည်းသူ့ရဲ့အကောင်ဆုံးတေးတပြားအခွေမှာထည့်သွင်းထားတာပါ။ဒါကြောင့်သူတို့နှစ်ဖက်လုံးကြိုက်တဲ့ပြည့်စက်တွေကလည်းကြိုက်တဲ့ဒီသချင်းလေးကိုတင်ဆက်ပေးကြပါတယ်။ Under Pressure ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော ေရီပူရီထူရဲပြောပြစ်ထားတဲ့ Enterprise ဆိုတဲ့တချင်ကိုနားဆင်ကြရတာပါ။တော်ရရှင်ရဲ့ရင်ဖွင့်စာတစ်စောင်ကိုဖော်ပြပေးချင်ပါသေးတယ်။ဒီတော်ရရှင်ကတော့ပင်တရားမျိုးနယ်ကအစာရေးလာတဲ့ကိုဆိုးမြင့်မှာသူက6ကိုလဲသွိုင်းနဲ့6ဖက်မှာအစိုးရဌာနတခုလက်ပေးလက်ယူမှုတွေကြဲကြဲပြင်းပြင်းလှုံ့ဆော်နေတဲ့အတွက်အခုလိုမျိုးကိုစားစာရေးလိုက်ရပါတယ်ဆိုပြီး VOE ကနေရင်ဖွင့်လာတာဖြစ်ပါတယ
်ကျွန်တော်ကတော့ဘင်းတရမျိုးနေကကိုစိုးမြင့်မှာပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့က6မြို့နယ်ဘက်ကိုရောက်သွားတော့ကျွန်တော်ညီကသူတို့စီမအင်းတော်စုဇာလှုပ်ရင်6မြို့နယ်လာဝကမှာငွေကျပ်8000ပေးရတယ်လို့ပြောပါတယ်သူ့အမျိုးသမီးအတွက်ပုံစံ30ထုတ်တော့လဲကလောမြို့နယ်လာဝကရုံးမှာငွေကျပ် 3000ကလောမြို့နယ်ကြေးရွာအုပ်ချုပ်ရေးမှူးရုံးမှာထောက်ခံစားဖို့2000ပေးခဲ့ရတယ်လို့ကျွန်တော်ကပြောပါတယ်။ဒီမှာကျွန်တော်စဉ်းစားမိတာကအရင်စီအစိုးရလက်ထက်ကလေးကတောင်းရင်တက်တဲ့အကျင့်တွေကစစ်တပိုင်းအစိုးရတည်တန်းကုံကနီးအထိရှိနေသေးဖြစ်ပြီးနောက်အစိုးရသည်အထိအမြင့်တွေနေဦးမလားဆိုတာပါ။စိုးရိမ်မှုတွေကိုရှေ့လူနောက်လူတွေသိအောင် VOA ကနေရှင်းပြလိုက်ရပါတယ်ခင်ဗျာ။
ဒါကပင်တရားမြို့နယ်ကကိုဆုမြင့်6ကိုရောက်သွားတော့မှ6ကလာဝကရုံးမှာပတ်စံနေတောင်းနေတာတွေ့လို့ပါဆိုပြီးတော့စာရေးပြီးတော့ VOE ကိုရင်ဖွင့်လာတာပါဟုတ်ကဲ့ဒီမှာကျွန်မစဉ်းစားမိတာကတော့ဟိုတခြားနိုင်ငံတွေမှာလည်းဒီစာရွက်စာတန်းကိစ္စတွေတောင်းယူရင်တော့ဒီစာရွက်စာတန်းကြီးဒီမှတ်ပုံတင်ကြီးဒါမှမဟုတ်လဲလျှောက်လွှာစာရွက်ကြီးပေးရတာမျိုးရှိတတ်ပါတယ်နော်ဒါမှမဟုတ်လည်းဒီမှာပြောစရာရှိတာကနိုင်ငံတကာမှာဒီလိုစာရွက်စာတန်းကြီးပေးတဲ့နေရာမှာနိုင်ငံသားတွေရဲ့ဝင်ငွေနဲ့နှိုင်းယှဉ်မယ်ဆိုရင်ပမာဏကဘာမှမပြောတော့ပါဘူးတကယ်ကုန်ကြတဲ့အစာရွက်စာရန်ကြီးပဲပေးရတာရှိပါတယ်တခြားမဆိုင်တဲ့ကိစ္စရက်တွေအတွက်အစာရွက်စာရန်ကြီးဆိုပြီးတော့ပေးရတာမဟုတ်ပါဘူးရှင်ဒါကတော့နည်းနည်းလေးရှင်းတွေးပြီးတော့သုံးသပ်ဖို့လိုမယ်ထင်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိချစ်တဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသချင်းတင်လေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်မြန်မာတချင်းလေးတွေကြိုက်တဲ့သောရရှင်တွေကိုတချင်းလက်ဆောင်ပေးကြပါတယ်ရှင်။ခင်းဆုစုနိုင်သည်ဆိုထားတဲ့ဘသူရီမေးမေးဆိုတဲ့တချင်းလေးကိုတော့တချင်းတွေတိတ်ကြိုက်တဲ့ကျွန်တော်တို့ VOE ကညီမငယ်ခင်ဖြူထွေးကသောရရှင်တွေအတွက်ရွေးချယ်ပေးထားတာဖြစ်ပါတယ်။မခင်ဖြူထွေးနဲ့အတူနားဆင်ခံကြကြည့်ကြရအောင်ပါနော်
။ပျော်ပြတော့မယ်မလုံးတဲ့တဲ့ကစကားလေးခံကမင်းတယောက်တည်းတော့တုံ့ရှင်နေတဲ့စိတ်တွေYou don't get it late to do late and I say lota more than gone it you jaga she she nya ya don't die me pya me alone in the sky you shines on my bay many of play that's a maybe but you remember me nga nae to do make me me turn up him she bu
ရင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သင့်တောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်เนาะတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် Welcome loves and mate in the miniature my journey so much heavy so to tell you lay you only be
ဒါကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကန်တာကိုနားဆင်ကြရတာဖြစ်ပါတယ်။ခင်ဆုစုလှိုင်ရဲ့တချင်းလေးကလည်းကောက်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးရာသတင်းသုံးသက်ချက်ကိုနားဆင်ကြပါမယ်။သတင်းစာဆရာဥစီသူအောင်မြင့်ရဲ့သုံးသက်ချက်ဖြစ်ပါတယ်။မအင်ဂျင်နဲ့ကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ။
ဒီရောက်ဖွဲ့ရုံးဆိုင်ရနေပြီးတော့မှလွှတ်တော်တစ်ခုကနေနောက်လွှတ်တော်တစ်ခုကိုတာဝန်လွှဲပြောင်းပေးရဖို့ပြင်ဆင်နေကြခြင်းမြန်မာကွန်မရှင်စင်တာမှာအစိုးရဝန်ကြီးတွေတပ်မတော်အရာရှိတွေတိုင်းသားလက်နက်ကန်တပ်ဖွဲ့ခေါင်းဆောင်တွေအပါအဝင်လူပေါင်း600ကျော်ငြိမ်းချမ်းရေးကိစ္စအနာဂတ်ပြည်ထောင်စုသွေးကိစ္စဆွေးနွေးနေကြခြင်းထွက်ပေါ်လာတဲ့သတင်းတစ်ပုဒ်ကတော့ဗီဂျာလွတ်လပ်တဲ့ကချင်နိုင်ငံတော်တစ်ခုတည်ထောင်ဖို့ကချင်ပြည်သူ့ပါတီကချင် Republic Party KRP ဆိုတဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းမယ်ဆိုတဲ့သတင်းပါပဲဒီတဲ့မှာပါတဲ့အချက်လက်တွေဘလောက်ခိုင်မာတယ်မခိုင်မာဘူးမသိရပါပဲဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့မြန်မာနိုင်ငံအတွက်သတင်းကောင်းတစ်ပုဒ်တော့မဟုတ်ပါဘူးအဲ့ဒီကချင်ပြည်သူပါတီကဘာတွေထုတ်ပြန်တယ်လဲဒီထုတ်ပြန်ချက်ကြောင့်ဘာပြဿနာတွေရှိလာနိုင်တယ်လဲအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ရေးနဲ့ပတ်သက်ပြီးဘလို့လောက်ကန်ဆောင်ရွက်သင့်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
KRP ရဲ့ယာယီအထွေထွေအတွင်ရမှုလို့ခေါ်တဲ့ဥလက်ရှိယောနာမီစီမသတင်းဌာနကိုပြောတာကလွန်ခဲ့တဲ့15နှစ်2001-2002မှာ KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ဟာစစ်ဆေးရကဦးစီးကျင်းပါတဲ့ညောင်နပင်ညီလာခံကိုတက်ပြီးဖွဲ့စည်းပုံရေးဆွဲရေးမှာပါခဲ့တယ်။နောက်ပိုင်း KIO ကချင်ပြည်လွတ်လပ်ရေးတက်မတော်ကိုအစိုးရကနေ जा ဆောင်တက် BGF ပြောင်းလဲဖို့ဖိအားပေးလာချိန်မှာ DKRP ပါတီကိုဖွဲ့စည်းဖို့ကြံစီခဲ့တာလို့ဆိုပါတယ်။နောက်ပိုင်း KIA ကနေသားဆောင်တက်ဖွဲ့စည်းတာကိုလက်မခံတဲ့အတွက်ပါတီဖွဲ့စည်းရေးဆက်မလုပ်တော့ဘဲရပ်ဆိုင်းထားလိုက်တယ်လို့သူကပြောပါရယ်။ဒါပေမဲ့2013-14ခုနှစ်ကစပြီး KIO ဟာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးခဲ့ပြီးတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA မှာလက်မှတ်ထိုးဖို့ပြင်ဆင်ခဲ့တဲ့အကြောင်းဒါကြောင့် KIO ဟာငကိုယီမန်းချက်တွေနဲ့သွေးပြီးသွားပြီးဖြစ်တဲ့အတွက်သူတို့အနေနဲ့အခုလိုပါတီအဖွဲ့အစည်းအသစ်တစ်ခုတည်ထောင်ဖို့လုပ်ကင်ရတာလို့ဆိုပါရယ်။ဦးလက်ရှိယောနာရဲ့ပြောပြချက်အရာသူတို့ဖွဲ့မဲ့ပါတီတဲမှာကချင်ခရစ်ယာန်အသင်းတော်ကဘာသာရေးခေါင်းဆောင်တွေ KIO ကခေါင်းဆောင်တချို့နဲ့ KIA လက်အောက်ခံကချင်ပြည်သူ့စစ်ကခေါင်းဆောင်တွေနဲ့ပါဝင်ဖွဲ့စည်းထားတယ်လို့ပြောပါရယ်ဒီအဖွဲ့ဟာ KIO နဲ့မတူတဲ့အကြောင်း KIO ကအစိုးရနဲ့ဆွေးနွေးပြီးသူတို့အဖွဲ့ကတော့အစိုးရနဲ့မဆွေးနွေးဘူးလို့ဆိုပါရယ်နောက်ပိုင်း KIA နဲ့အစိုးရတက်ညှိနှိုင်းပြီး KIA ကဖယ်ပေးလိုက်တဲ့နေရာတွေမှာအစိုးရစစ်တပ်ကလာပြီးတက်ဆွဲရင်အဲ့ဒီနေရာတွေကိုသူတို့ကဝင်ရောက်တိုက်ခိုက်မယ်ဒီအတွက်ကချင် Republic Army KRA ဆိုတဲ့တပ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ
်ဦးလက်ရှိယောနာရဲ့အဲ့ဒီပြောဆိုချက် KRP ရဲ့သတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO အဖွဲ့တာဝန်ရှိသူတွေကတော့ဒါဟာမလုပ်သင့်တဲ့အလုပ်ကိုလုပ်တာလို့ဆိုပါတယ်အလားတူကချင်အရက်ဘက်လူမှုဖွဲ့စည်းတာဝန်ရှိသူတွေကလည်းဒီအဖွဲ့ဟာကချင်ပြည်နယ်ထဲမှာရှိတာမဟုတ်ဘူးကချင်လူထုကိုလည်းကိုစားမပြုဘူးဆိုပြီးထုတ်ဖော်ပြောဆိုထားကြပါတယ်ဒီသတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီးသမရယုံညွန်ကြဲမှုဥဇော်သေးကမှုဇော်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်ဆံမျက်နှာမှာအသွင်ကူးပြောင်းစားမြန်မာဒီမိုကရေစီမြန်မာຫນွေဦးကိုတစားစီကျိုးပြက်သွားစေနိုင်တဲ့ကြိုးပမ်းအားထုတ်မှုတရားလိုပဲမြင်ပါတယ်ဆိုပြီးမှတ်ချက်ပြုထားပါတယ်။တကယ်တော့မြန်မာနိုင်ငံမှာပြည်တွင်းစစ်ကာလအတော့ကိုရှည်လျားလာပါပြီ။ပြည်တွင်းစစ်ကြောက်ပဲဆရာနာရှင်စနစ်ပေါ်ပေါက်ဆရာနာရှင်စနစ်ကပဲတိုင်းသားစည်းလုံးညွတ်ရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုနှိမ့်ချပျက်စီးစေခဲ့တာဖြစ်ပါတယ်။အခုအဲ့ဒါကိုကူစားဖို့နိုင်ငံရေးသမားတွေတမရခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေစ조사နေကြတဲ့ကာလလေးဖြစ်ပါတယ်ဒီလိုစ조사နေကြရမှာတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်တက်ခိုက်မှုတွေရက်စက်အောင်တော့မလုပ်နိုင်သေးပါဘူးအဖွဲ့တချို့နဲ့အပြစ်ရနိုင်ခဲ့ပြီဖြစ်ပေမဲ့အဖွဲ့တချို့နဲ့တော့ပြစ်ခတ်တက်ခိုက်မှုတွေရှိနေသေးပါ
နောက်တတိုင်းပြည်လုံးပြစ်ခတ်တက်ခိုက်မှုရက်စက်ရေးလုပ်နိုင်ခဲ့ရင်တော့ဒီမိုကရေစီရေးငြိမ်းချမ်းရေးတည်ဆောက်ရေးလက်နက်ကိုင်တပ်တွေပေါင်းစည်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအများကြီးအရှိကြကြီးဆွေးနွေးတည်ဆောက်ရအောင်မှာဖြစ်ပါတယ်ဒီလိုအခြေအနေမျိုးမှာအခုလိုပြည်ထောင်စုတဲကခွဲထွက်မယ်ဆိုတဲ့အယူအဆမျိုးပြန်ပေါ်လာတာဟာအစိတ်အတော့တစ်ခုလိုဖြစ်နေမှာကတော့သိကြပါရယ်ဒီအယူအဆဆွဲကင်ခြင်းဟာကချင်တိုင်းသားတွေအတွက်မကောင်းသလိုပြည်ထောင်စုအတွက်လည်းကောင်းကျိုးဖြစ်စေမှာမဟုတ်ပါဘူးအဲ့ဒီအတွက်ဒီလိုအစိတ်အတော့အယူအဆမျိုးကိုပထမဦးဆုံးတိုက်ဖြတ်ဖို့လိုတာဟာကချင်တိုင်းသားတွေရဲ့ဥဆောင်အဖွဲ့အစည်းဖြစ်တဲ့ KIO ကိုယ်တိုင်ပဲဖြစ်ပါတယ်ဒါအပြင်အခြားသောကချင်လူမှုအဖွဲ့အစည်းတွေကလည်း ဒီလိုခွဲထည့်ရေးအယူအဆကိုလက်မခံဘူးဆိုတာမျိုးထုတ်ဖော်ပြောဆိုဖို့လိုပါတယ်။လက်ရှိပြဿနာဟာပြည်ထောင်စုအတွင်းမှာဖြစ်ပွားနေတဲ့ပြည်ထောင်စုရဲ့ပြဿနာအဖြစ်ရှုမြင်ကြဖို့လိုပါတယ်။ဒါအပြင်လက်နက်ကင်တပ်ဖွဲ့တွေတတက်ပြီးတတက်ထပ်ဖွဲ့တာဟာပြဿနာရဲ့အဖြစ်မဟုတ်ဘူးဆိုတာကိုလည်းနားလည်ကြဖို့လိုပါတယ
်။ဒိုင်းသားတွေလက်နက်ကင်တွေအနေနဲ့ပြဿနာကိုပြည်ထောင်စုပြဿနာလို့နားလည်ရင်နေချက်ဆန့်ကျင်ရေးဖက်စစ်တော်လှန်ရေးနဲ့အတူပေါက်ဖွားလာတဲ့တပ်မတော်ကြီးကိုတိုင်းသားစည်းလုံးညွတ်ရေးအကောင်အထည်ဖော်တဲ့ဒီမိုကရေစီစနစ်ကိုလိုလားတဲ့ပြည်ထောင်စုတပ်မတော်ဖြစ်လာအောင်ဝိုင်းပြီးကူညီကြဖို့လိုပါတယ်။တိုင်းပြည်မှာဒီမိုကရေစီထွန်းကားလာအောင်စ조사ရုံးကန်နေသူတွေကိုဝိုင်းပြီးအားပေးကြဖို့လိုပါတယ်။ပြည်ထောင်စုတွေမှာရှိတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားရမှာတက်တက်ကြွကြွပါဝင်ဖို့လိုပါတယ်။ဒီလိုမှမဟုတ်ပဲကိုယ့်လူမျိုးစုတစုကိုယ့်နယ်မြေအရေးတစ်ခုတည်းကိုပဲကြည့်ပြီးပြည်ထောင်စုတစ်ခုလုံးရဲ့ပြဿနာဖြေရှင်းရမှာမပါဝင်ခဲ့ရင်ကိုလိုလားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာမျိုးပေါ်ပေါက်လာရေးဟာလဲအလှမ်းဝင်းနေအောင်မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်ဆက်လာနေမယ့်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြအစီအစဉ်ကိုတင်ဆက်ပေးပါမယ်။မတ်ခင်ဖြူထွေးနဲ့ကိုလွင်ငင်းကျန်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
ဟန်ဂေရီနိုင်ငံရဲ့မြို့တော်ဘူဒါပက်စ်မှာနိုင်ငံတကာဆက်ကပ်ပွဲတော်ကိုကျင်းပနေပါတယ်။၅ရက်ကြာကျင်းပတဲ့ဒီပွဲတော်ကိုမြို့တော်ဆက်ကပ်ရုံမှာကျင်းပတာဖြစ်ပြီးကမ္ဘာအနှံ့အပြားကဂျွန်းမားပညာရှင်နဲ့အမှုပညာရှင်ပေါင်းများစွာကဖျော်ဖြေမှုပေါင်း20လောက်ကိုလှုပ်ပြခဲ့ကြတာပါ။စက္ကန့်အမှုပညာကိုဂုံပြူတဲ့ပွဲလဲဖြစ်ပြီးကျွမ်းကျင်သူတွေကစုရဖို့အတွက်အပြင်းထန်ပြိုင်ဆိုင်ကြတဲ့ပွဲလဲဖြစ်ပါတယ်ထုတ်လုပ်သူဒါရိုက်တာနဲ့ဖျော်ဖြေပွဲတွေရဲ့ကိုယ်စားလှယ်ပေါင်းများစွာကလူသစ်ရှာတဲ့ပွဲလဲဖြစ်တဲ့အတွက်ပါဝင်သူတွေအတွက်အရန်အရေးကြီးတာပါကိုလံဘီယာနိုင်ငံကဒဂါလင်းဆိုတဲ့အဖွဲ့ကတင်မင်းတမန်ဘိန်းဆိုတဲ့ပြကွက်နဲ့ဒီနှစ်အတွက်ပထမဆုကိုရသွားပါတယ်ဒီပြပွဲမှာပြတဲ့အကွက်တွေဟာသုံးဖြတ်တဲ့ဒိုင်းသူကြီးတွေရင်သက်ရှူမောသွားအောင်လုပ်ရတာဖြစ်တဲ့အတွက်လုပ်ပြတဲ့အမှုပညာရှင်ဖန်တီးရှင်တွေနာမည်ကျော်ကြားသွားမှာဖြစ်သလိုဘဝပြတ်သွားနိုင်တာလည်းဖြစ်ပါတယ်
မေဂန်ဒီယောဆူလက်စ်ဗီဂတ်စ်မှာကျင်းပနေတဲ့ CES ပြပွဲမှာတော့ Fly လို့ခေါ်တဲ့အဝေးထင်းယာဉ် drone တစ်မျိုးကိုပြသခဲ့ပါတယ်ဒီ drone ပုံစံဟာထူးခြားပြီးကွန်ပျူတာနဲ့အာရုံခံကိရိယာတွေအများကြီးပါလို့ smart လည်းဖြစ်သလိုပေးအနေရလဲကြောင်စီမံချပါတယ်။တခြားဝေးထင်းရင် drone တွေလိုလဲနေတဲ့ပံငါတွေကအပြင်မှာမဟုတ်ဘဲ plastic ball လုံးအဝိုင်းထဲမှာထည့်ထားပြီးတစ်ခုတည်းပါတဲ့အတွက်လူနဲ့ဝင်တိုက်မြင်တောင်မှအန္တရာယ်မရှိပါဘူး။လေထဲမှာသူ့ဘာသာပြန်နိုင်ပြီးလူဝတ်တဲ့ချက်လက်တွေစုဆောင်းပေးတာပစ္စည်းတွေတဲပို့ပေးတာမျိုးပါလုပ်နိုင်ပါတယ်။တနေရာထဲမှာသူ့ဘာသာဒီလေထဲမှာတက်နေအောင်လို့လဲနေနိုင်တဲ့အတွက်ကြောင့် selfie လို့ခေါ်တဲ့ကိုယ့်ရဲ့ပုံကိုကိုပြန်ပြီးတော့ကောင်းကောင်းရိုက်လို့လည်းရပါတယ်။ Belgian နည်းပညာကုမ္ပဏီဖြစ်တဲ့ Fly ဟာစုဦးတီထွင်သူတွေငွေချေးအရင်းနှီးတောင်းခံတဲ့ Kickstarter Internet ဆာမျက်နှာမှာဒေါ်လာ3သိန်းမတည်ခဲ့တဲ့အတွက်အစကောင်းတယ်လို့ပြောရမှာပါရှင
်။ဟောင်ကောင်ကျွန်းမှာတော့ခလီးကစားစရာပြပွဲကျင်းပနေပါတယ်။မွေးပွားရုပ်မျိုးစုံပြသထားတဲ့ဟောင်ကောင်အရုပ်နဲ့ဂိမ်းပြပွဲဟာအာရှမှာတော့အကြီးဆုံးဖြစ်ပါတယ်။ဒီပွဲမှာကလေးနဲ့ပတ်သက်တဲ့အဝတ်အစားအသုံးဆောင်ပစ္စည်းမျိုးစုံကိုလည်းပြသတာဖြစ်ပါတယ်။1980ကတည်းကချမှတ်ထားတဲ့ကလေးတယောက်ပဲယူရမယ်ဆိုတဲ့မူဝါဒကို2015ခုနှစ်မှာကလေးနှစ်ယောက်ယူလို့ရတယ်လို့ပြင်ဆင်လိုက်တဲ့တရုတ်နိုင်ငံရဲ့မူဝါဒဟာကလေးကစားစရာနဲ့အရုပ်လုပ်ငန်းတွေအတွက်တော့သတင်းကောင်းကြီးဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအနေငယ်ကျနေပေမဲ့လေကလေးတွေအတွက်တော့ပတ်စံသုံးဖို့ဝင်မလေးကြပါဘူးလို့ပြောပြီးတော့ကလေးနှစ်ယောက်တင်နိုင်တဲ့တွန်းလှဲ့အစ်စ်ကို Good Baby International ကုမ္ပဏီကမိတ်ဆက်ပေးပါတယ်။ဟောင်ကောင်အခြေစိုက် 4M Industrial Development Company ကလည်းအသက်10နှစ်နဲ့အထက်ကလေးတွေအပြင်မိဘတွေပါကစားလို့ရတဲ့ပညာရေးဆိုင်ရာအရုပ်တွေကိုမိတ်ဆက်ပေးထားပါတယ်။အဲ့ဒီတဲကမှ Augmented Reality နီးပညာကိုအခြေခံပြီးပြုလုပ်ထားတဲ့ဒိုင်နိုဆောပုံရိပ်ကိုကလေးတွေဟာညီကိုမောင်နှမတွေနဲ့အပြင်မိဘတွေနဲ့ပါအတူဝိုင်းပြီးတိဆောက်ဖန်တီးလို့ရပါတယ်။ပြာကန်းပေါင်း 2,800 လောက်ဟာရှေးရုံးပုံစံအယုတ်တွေနဲ့အတူထူးထူးဆန်းဆန်းတွေပါတီထွင်ပြတာတဲ့အတွက်
နိုင်ငံပေါင်း65နိုင်ငံကဝယ်ယူသူတွေကိုဆွဲဆောင်နေပါတယ
်ဒါကတော့ကမ္ဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလုပ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်။ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပ်ဒေါန်တောင်ကျင်းနီတူဖော်ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန့်ဒေသကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကိုNLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီလန်းတွေနဲ့ကင်တွဲဖြည့်ရှင်းတင်ပါတယ်ဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တင်တယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင
်။အင်္ဂါနေ့ညဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့သူတွေအနေနဲ့VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ VOA မြန်မာပိုင်းရဲ့တင်းတင်းလာလီမနက်ခင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းထိုင်ကတလဲကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာဆိုရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးဖန်စီတင်တင်ထားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆွဲချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖန်စီထားသူတွေကိုလည်းချွင်းချက်မရှိပြန်လွှတ်ပေးဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမရဦးသိန်းစင်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထည့်ဖို့ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ HRW ကတောင်းဆိုလိုက်တာပါ။ဦးသိန်းစင်ရဲ့သမရတက်တန်းကွန်ဆွန်ကနီးကောင်းမွန်တဲ့တမိုင်းအမွေဖြစ်ခြံထားခဲ့လို့လည်းဆိုရင်တော့အခုဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြန်လွတ်ပေးတဲ့နယ်လို့ဆိုပါတယ်။အီရန်နိုင်ငံဘက်ဒတ်မြို့မှာပျောက်ဆုံးနေတယ်လို့သတင်းထွက်နေတဲ့အမေရိကန်ကန်ထရက်ဝန်ထမ်းတွေကိုအမေရိကန်အစိုးရကရှာဖွေနေပါတယ်။အခုရှာနေတဲ့သူတွေလွန်ခဲ့တဲ့နှစ်ရက်ကပျောက်ဆုံးနေတဲ့အကြောင်းသူတို့အလုပ်လုပ်တဲ့ကုမ္ပဏီကပြောတယ်လို့အမေရိကန်နဲ့အီရတ်အရာရှိတွေကပြောပါတယ်။သူတို့အနေနဲ့အီရတ်နိုင်ငံထဲမှာဘလို့အလုပ်မျိုးလုပ်နေတယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒါပေမဲ့ကုမ္ပဏီအများစုဟာလုံခြုံရေးနဲ့တခြားအရက်ဖက်လုပ်ငန်းတွေမှာလုပ်ကိုင်နေကြတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့သူတွေအားလုံးပြန်တွေ့နိုင်အောင်အီရတ်အာဏာပိုင်တွေနဲ့အပြည့်အဝပူးပေါင်းလှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကာဗီကတင်းတင်းကုန်နေနေမှာပြောပါတယ်။အီရတ်နိုင်ငံထဲမှာလွန်ခဲ့တဲ့လအနေငယ်အတွင်းစစ်သွေးကြွတွေနဲ့အီရတ်တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့ ISIS Islamic စစ်သွေးကြွတွေကိုကူတိုက်ပေးနေသူတွေကနိုင်ငံသားသားတွေကိုဒါဇင်နဲ့ချီပြီးပြန်ပေးဆွဲခဲ့ကြပါတယ်။အီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုတိတိတသားရှော့ချလိုက်တာဟာအမေရိကန်အကျဉ်းသားတွေကိုလွတ်ပေးလိုက်တာနဲ့ဆယ်စုနှစ်သုံးခုကြာတည်ရှိခဲ့တဲ့ဗန်ဒားယီပြဿနာကိုဖြေရှင်းလိုက်နိုင်တာစတဲ့အရေးပါတဲ့သဘောတူညီချက်တွေအီရန်နဲ့အမေရိကန်အကြား24နာရီအတွင်းရရှိလိုက်နိုင်တာဟာအမေရိကန်တို့ရဲ့အားကောင်းတဲ့တန်တမာရေးဆောင်ရွက်ချက်တွေကြောင့်ဖြစ်ကြောင်းသမ္မတဘာရက်အိုဘားမားကချီးကျူးပြောကြားလိုက်ပါတယ်။အီရန်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား9ယောက်စလုံးအီရန်နိုင်ငံထဲကထွက်သွားကြပြီဆိုတဲ့အတည်ပြုချက်ရရှိပြီးတဲ့နောက်မှာသမ္မတအိုဘားမားကတင်းတင်းကြပ်ကြပ်ကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်နိုင်ငံရဲ့ပက်ထိန်ဒုံအစီအစဉ်နဲ့ဆက်နွယ်နေတဲ့ပိတ်ဆို့တံခါးမှုအသစ်တွေကိုချမှတ်လိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကတင်းငွေတွေနဲ့မှထုတ်ပြန်ကြေညာပါတယ်။အီရန်ကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေဥရောပကိုဝင်ရောက်လာပြီဆိုတာအတည်ပြုလိုက်ပြီးနိုင်ပိုင်းအကြမ်းမှာအခုလိုထုတ်ပြန်လိုက်တာပါ။အမေရိကန်ကအီရန်နိုင်ငံရဲ့ပက်ထိန်ဒုံအစီအစဉ်တွေကိုထောက်ပံ့တယ်လို့ဆွတ်ဆွဲခံထားတဲ့အီရန်နိုင်ငံသား၅ဦး UAE စော်ဘွားများနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေရဲ့ကွန်ရက်တွေကိုပိတ်ဆို့အရေးယူမှာဖြစ်ပါတယ်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာတော့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ် VOE ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ30နဲ့40 49နဲ့50လှိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်ကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.